ဒီပြည်နိုင်ငံအလပ်ပုံမျိုးကတပုံတွေထိန်းချုပ်ထားစေနောက်ဆုံးကြံရည်ဒေတာတွေကနေအကြသားတွေနဲ့တပုံတွေကိုရှုထုတ်ပေးမဲ့အစီအစဉ်ရဲ့တစ်စီတစ်ပိုင်းဖြစ်အရေးပေါ်လူနာတင်ရင်တွေနဲ့အစိမ်းရောင်အစိုးရဗတ်စကားတွေဒီကနေ့ဝင်သွားကြပါပြီ။ပြင်းထန်တဲ့ဒဏ်ရာရထားသူတို့အပါအဝင်ဒဏ်ရာရသူ200လောက်ကိုကယ်ထုတ်ပေးမဲ့အစီအစဉ်မှာပါဝင်လို့ဆောင်နေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC နဲ့ Syria Arab Lajan ဒီအဖွဲ့တို့ကပြောပါတယ်။အလပ်ပုံအစီအစဉ်ကနေရှုထုတ်ဖို့နောက်ဆုံးအကြိမ်အောင်အောင်မြင်မြင်ကြိုးပမ်းမှုစတင်တာကိုမြင်တွေ့ခြင်းနဲ့ကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂတန်တမန်ဗျန်အဂလန်ကသတင်းတောက်တွေကိုပြောပါတယ်။အာလပူမြို့ကို2012ခုနှစ်ကတည်းကအတိုက်အခံတွေတင်ထားတာပါ။မြို့ကနေရွှေ့ထုတ်ပေးမဲ့လူတွေထဲမှာဒဏ်ရာရသူတွေနဲ့ဖြားနာနေသူတွေတခြားအကာအကွယ်မဲ့အရက်သားတွေနဲ့တပုံတွေပါတယ်လို့မစ္စတာအဂလန်ကပြောပါတယ်။အဲဒီလူအများစုကိုအိုက်ဒလီမြို့ကိုပို့ပေးမှဖြစ်ပြီးတခြားလူတွေကတော့တူရကီနိုင်ငံကိုသွားဖို့ရွေးချယ်နိုင်ပါတယ်။ဗိုလ်ဒူးနေနော်မိုင်ကသဘောတူညီချက်ရပြီးတဲ့နောက်အခုရွှေ့ထုတ်ပေးတဲ့အစီအစဉ်ဖြစ်လာတာပါ။ဒါပေမဲ့လည်းပေါ်ဒူးနေဆော့ဘက်မှာရွှေ့ထုတ်ပေးဖို့အစီအစဉ်အဆင်မပြေဖြစ်ခဲ့ပြီးအပြည့်ရဲ့သဘောတူချက်လည်းတက်သွားပြီးတဲ့နောက်ဖြစ်ဖို့အလားအလာမတိကျပဲရှိခဲ့ပါတယ်။ဒီကနေ့ဆော့ဘက်အထိတိုက်ပွဲတွေထပ်ဖြစ်နေတော့မယ်လို့တက်ကြွလူရှားသူတွေနဲ့ဆေးဘက်ဝန်ထမ်းတွေကပြောပါတယ်။